မြန်မာနိုင်ငံမှာကိုဗစ်ကာယရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲနာတာရှည်ဝေဒနာသည်တွေအပါအဝင်တခြားချမ်းမာရေးဝန်ဆောင်မှုတွေပါပေးနိုင်မှုစိန်ခေါ်မှုတွေရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကာယရောဂါကူးစက်မှုတွေကြောင့်လပိုင်းအတွင်းသေဆုံးသူ400ကျော်နဲ့ကူးစက်သူတောင်ကနန်အထိတိုးလာတာကြောင့်အခြေအနေကိုထိန်းချုပ်ဖို့ကြိုးစားနေရသလိုတခြားချမ်းမာရေးဝန်ဆောင်မှုတွေမှာပါမထိခိုက်အောင်လည်းစီစဉ်နေရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ကိုဗစ်ပိုးရီလူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာဆိုရင်လေလူနာတွေရဲ့ရောဂါလက္ခဏာပေါ်မူတည်ပြီးအုပ်စုခွဲအဆင့်သတ်မှတ်ကုသပေးဖို့စီယုံကြီးတွေမှာပြင်ဆင်နေပြီးကိုဗစ်နဲ့မသက်ဆိုင်တဲ့ရောဂါအခံရှိထားသူလူနာတွေလိုအပ်လာလို့စီယုံတက်ရမယ်ဆိုရင်လေစီယုံကြီးတွေမှာပြင်ဆင်ထားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟုကုသရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
လေရှိကျမတို့ကကိုဗစ်ကိုအာရုံစိုက်ပြီလို့ကျန်တဲ့ယောဂါတွေကမဖြစ်သေးနဲ့အောင်ကျန်တဲ့ယောဂါတွေနဲ့ဆေးရုံမတက်နဲ့အောင်ဆိုလုံးလို့မရပါဘူးကိုဗစ်ဖြစ်နေလို့ကျန်တဲ့ယောဂါတွေကလည်းမဖြစ်သေးနဲ့နေမှာမဟုတ်ပါဘူးသူတို့လည်းဆက်ရှိနေအောင်ပါဖြစ်ပါဒါကြောင့်မို့ကျမတို့အနေနဲ့ဒီရဒီမှာမိမိတို့ကတကယ်လို့ကိုရီးယားနောက်ခံယောဂါရှိတဲ့သူတွေဆိုရင်တိတိကျကျမိမိတို့ယောဂါကိုသက်ဆိုင်ရာအစိုးရအသက်ဆိုင်ရာဆရာဝန်နဲ့နော်မိမိတို့ဆရာဝန်နဲ့တန်ရင်းရှိနိုင်ပြီးတဲ့အခါကျတေးသေးချာချာကုသမှုခံယူဖို့ဆေးတွေကိုဂရုတစိုက်တောက်ဖို့တနည်းအားဖြင့်ဒီလိုသာထိန်းချုပ်နိုင်လို့ရှိရင်သူများတဲ့ဆောက်လို့ရှိရင်ယောဂါပိုးကုဆတ်နိုင်ဖို့တနည်းအားဖြင့်ယောဂါပိုးဖြစ်စိုးစိုးဝါးဖြစ်နိုင်တဲ့အန္တရာယ်ကိုလည်းကျော်နေစေမှာဖြစ်ပါတယ်ဒါဟာအရေးကြီးဆုံးအချက်ဖြစ်ပါတယ်ဒီကြားထဲမှာပဲအပိုးဆိုးလာတယ်ဒါမှမဖြစ်မနေပြန်ပြရမယ်ထားပါတော့ကြောက်ကအကောင်းလို့ငါကြောက်ဆက်ဟိုဒါသွေးတန့်စင်နေရတဲ့လူပဲဖြစ်ဖြစ်အရေးပေါ်ကွဲစိတ်ကုသဖို့လိုတဲ့လူပဲဖြစ်ဖြစ်ဒါမျိုးတွေဖြစ်ပြီဆိုလို့ရှိရင်လည်းတို့ကုသမှုခံရမှာဖြစ်ပါတယ်
ကျမရင်းနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာပိုးရိပ်အတည်ပြုလူနာပေါင်း19,000နီးပါးရှိနေပြီးသေဆုံးသူကတော့444ဦးရှိပါတယ်။ကိုဗစ်ရောဂါကြောင့်သေဆုံးသူတွေနဲ့ကူးစက်မှုတွေတိုးလာနေချိန်မှာတခြားရောဂါတွေကြောင့်သေဆုံးနှုန်းကိုလည်းလျှော့ချနိုင်အောင်ဆောင်ရွက်နေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ဆေးရုံတိုင်းအကုန်လုံးကိုကိုဗစ်တစ်ခုတည်းကုသပေးတာမဟုတ်ပါဘူး။ကိုဗစ်အပြင်တခြားရောဂါတွေကိုလည်းသက်ဆိုင်ရာဆေးရုံတိတိယနေပြီးတော့သူတို့ဆိုရတဲ့ဆစ်ဆေးမှုတွေပြုလုပ်ပြီးတော့ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒီလက်ရှိနေသားမှာတော့ဒီကိုဗစ်အကိုကုနေသလိုပဲတစ်ဖက်ကလည်းတခြားရောဂါတွေကြောင့်ဖြစ်ပွားသေဆုံးမှုနည်းနိုင်များနည်းအောင်လို့သက်ဆိုင်ရာဆေးရုံကြီးတွေမှာသူအထူးအစီအမံနေနဲ့နော်ဆောင်ရွက်လက်ရှိပါတယ
်။ကိုဗစ်ပိုးရိပ်လူနာတွေကိုတော့ဝေဘာကြီးဖောင်ကြီးနဲ့တောင်ကလာပါဆေးရုံတွေမှာအဓိကထားပြီးကုသပေးနေရကရန်ကုန်ဆေးရုံကြီးမြောက်ကလာအင်းစိန်နဲ့တင်ငန်းကျွန်းဆံမြဆေးရုံကြီးတွေမှာလည်းထပ်တိုးကုသပေးနိုင်မှုပြင်ဆင်နေတယ်လို့ပြောပါတယ်။ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းကျန်းမာရေးအခြေခံမကောင်းသူတွေအတွက်ပို့ပြီးတော့အန္တရာယ်ရှိတာကြောင့်ကိုဗစ်ရောဂါသံသယရှိတာနဲ့ဆေးရုံတွေစီအများဆုံးသွားရောက်ပြီးကုသမှုခံယူဖို့ကိုအွန်လိုင်းကနေတစ်ဆင့်မိန့်ခွန်းပြောရမှာတိုက်တွန်းထားပါတယ်
။အရေးကြီးတာကတော့ယောဂါလက္ခဏာပြတာနဲ့သက်ဆိုင်ရာကျန်းမာရေးဌာနကိုသွားဖို့ပါပဲ။တချို့ကသွားပါတယ်ပေါ့နော်ဆေးရုံတွေမှာသွားတဲ့အခါကျတော့လည်းကတိနေတာမှနေရာမရှိဘူးလို့ဆိုကြပါတယ်။ဒါလည်းချို့နေရာမှာဖြစ်တယ်ဆိုတော့မှန်ပါတယ်။အဲ့ဒါအတွက်လည်းကျွန်မတောင်းမှပါတယ်။ဒါပေမဲ့အခုဆိုလို့ရှိရင်ဆေးရုံတွေလည်းလုံလုံလောက်လောက်ရှိအောင်နောက်တခြားဒီကိုဗစ်ရောဂါကိုကုသဖို့ဌာနတွေကိုကျွန်မတို့ဟိုကျန်းမာရေးဝန်ကြီးဌာနကနေပြီးတော့ထူထောင်ထားတဲ့ဌာနတွေမှာလည်းနေရာလုံလုံလောက်လောက်ရှိအောင်ဆိုပြီးတော့ကျွန်တော်တို့စီစဉ်နေပါတယ်။စီစဉ်တာလည်းတော်တော်အထီရောက်နေပြီဖြစ်ပါတယ
်။ရန်ကုန်တိုင်းမှာကိုဗစ်ပိုးရိပ်လူနာပိုများလာနေပြီးယောဂကူးစက်ခံရသူဖြစ်နိုင်မြဲမဲ့လည်းလက္ခဏာတစုံတရာပြသတာမရှိပဲပုံမှန်သွားလာနေရကယောဂပြောင်းမနှုံပိုမြင့်သွားနိုင်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတိပေးထားပါတယ်။ရန်ကုန်တိုင်းအတွင်းနေထိုင်သူတွေကိုမလိုအပ်ဘဲအိမ်ပြန်မထွက်ဖို့အသွားအလာကန့်သတ်ထားသလိုကိုနေထိုင်ရာမြို့နယ်ကိုကျော်လွန်ပြီးမသွားဖို့ကိုလည်းသတိပေးထားပြီးမလိုက်နာသူတွေကိုအရေးယူသွားမယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။